စစ်ဘေးစင်မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံရဲ့အကူအညီပေးအစီအစဉ်တက်ကစစ်ကောင်စီလက်အောက်ခံမြန်မာနိုင်ငံချက်ချင်းဤအဖွဲ့လိုအဖွဲ့စည်းတွေကြောင့်ထိရောက်မှုမရှိနိုင်ဘူးလို့အကူအညီပေးအဖွဲ့တွေကထုတ်ဖော်ပြောဆိုနေကြပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောင်မှုဆိုင်ရာစည်းညံကိုထိုင်းနိုင်ငံတစ်ဆင့်ပေးဖို့တဲ့အဆိုပြုချက်ကိုအာဆီယံကသဘောတူထားတာပါ။ဒါပေမဲ့မြန်မာနိုင်ငံချက်ချင်းဤအသင်းပါဝင်အာနာသိစစ်ကောင်စီထိချုပ်ထားတဲ့အဖွဲ့စည်းတွေကတစ်ဆင့်ပဲအကူအညီပေးလုပ်ငန်းတွေလှုပ်ဆောင်ရတာကတိုက်ပွဲကြကဒုက္ခသည်တွေစီအကူအညီတွေဖြန့်ဝေပေးဖို့အခက်အခဲရှိနေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေနဲ့ကြံ့ကြံ့သူတွေကဗီဒီယိုကိုပြောပါတယ်။အဖွဲ့အစည်းတွေကိုစစ်စိုးကစိတ်ကြက်ရွေးချယ်ပြီးသူတို့ရဲ့ညွှန်ကြားချက်နဲ့လှုပ်ဆောင်တာပါ။စစ်တပ်ကြောင့်ဒုက္ခရောက်နေတဲ့သူတွေကိုပေးဖို့အကူအညီတွေကိုစစ်တပ်စီပဲလွှဲပြောင်းပေးတာကကောင်းမွန်တဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ထိုင်းမြန်မာနယ်စပ်ညွန်းမြန်မာဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးစန်းအောင်ကဗီဒီယိုကိုပြောပါတယ်။အာဆီယံအကူအညီပေးရေးအေဂျင်စီအကြီးအကဲဟောင်းအဲလီနာကမန်းကလည်းမြန်မာစစ်စိုးကလှုပ်ဆောင်တဲ့ဘလို့အကူအညီမျိုးကမှမျက်မျက်တတရှိမယ်လို့ယုံကြည်တယ်မှာမဟုတ်ကြောင်းပြောပါတယ်။မြန်မာနိုင်ငံလို့ပြိကတဲ့အချက်တည်းမှာအကူအညီပေးတာထက်အကူအညီပေးတဲ့ပုံစံနဲ့ဘသူကအကူအညီပေးတယ်ဆိုတာကပိုအရေးကြီးတယ်လို့လည်းထောက်ပြထားပါတယ်ခင်ဗျာ။